Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ် January လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ရဟရင်ပြတ်ကျတည်ဆုံးသွားတဲ့ဘတ်စကတ်ဘောအကျော်အမော် Kobe Bryant အတွက်တကဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတ်ခိုက်ဝမ်းနည်းစကားပြောနေကြပါတယ်။ American ပြည်တော်စုမှာတနင်္လာနေ့ကကျင်းပတဲ့ Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိတ်တန်းစုကြီး၄ခုလုံးကိုဆုတ်ခူးသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောရရှင်နေနားဆင်ရမှာကတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစခဲ့တဲ့ဝူဟန်ကိုရောက်နေတဲ့မြန်မာကျောင်းသားအယောက်60နေရက်ကိုအမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပြီဖြစ်ပါတယ
်။သူကတော့စစ်စစ်ပူကိုခံကြမယ်ဒါပေမဲ့ကောနော်ကျောင်းသားတွေအနေနဲ့ကမြန်မာနိုင်ငံအမြန်ပြန်လို့ရတဲ့ဆန္ဒရှိပြီးတော့သူကစစ်စစ်ဖြစ်ပါမယ်ဒါမှမဟုတ်ဒီနေ့ဆက်တင်ကြအောင်
။ပေကျင်းမှာခြေဆိုင်တဲ့မြန်မာတန်ရုပ်ရဲ့ဒုတိယအတွင်းဝင်ပြောသွားတာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒီကနေ့ပြည်တော်စုလွှတ်တော်စီကိုတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကဥပဒေကြမ်းကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောက်ဒုက္ခသည်စခန်းမှာတော့မနေ့ညတုန်းကခရစ်ယာန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပါတယ်။နောက်ရခိုင်ပြည်နယ်မြောက်ဦးဒေသမှာတော့ဒီ UNESCO စာရင်းဝင်မှုမြောက်ဦးကိုအဆိုပြုလာဒီကနေ့ပို့ဆောင်လိုက်တဲ့တစ်ချိန်ထဲမှာပဲမြောက်ဦးဟာလက်နက်ကြီးတွေနဲ့ပစ်ခတ်ခံရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညုံဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ American Basketball အကျော်အမော် Kobe Bryant ဟာတနင်္လာနေ့နေ့ကရဟန်းရင်ပြတ်ကျသေဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆုံးနေကြပါတယ်။ Los Angeles မြို့ပြင်နားက Calabasas မြို့ပေါ်ရဟန်းရင်ပြတ်ကျမှုအတွင်မှအသက်42နှစ်အရွယ် Kobe Bryant သူရဲ့73နှစ်အရွယ်သမီးဂျီယာနာတို့အပါအဝင်ရဟတ်ရင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲကိုအသွားရဟတ်ရင်ပြတ်ကျခဲ့တာဖြစ်ပါတယ်ကိုဘီဘရိုင်ယန့်ဟာရင်ကျိုးပိတ်ဆို့မှုများတဲ့လော့စ်အန်ဂျလီစ်ကားလမ်းတွေကိုရှောင်နိုင်ဖို့သူ့ရဲ့ကစားပွဲတွေကိုရဟတ်ရင်နဲ့သွားတယ်ဆိုတာလူသိများပါတယ်ဘာကြောင့်ရဟတ်ရင်ပြတ်ကျတယ်လဲဆိုတာပြည်တော်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့အဲလီမြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟတ်ရင်ပြတ်ကျတဲ့နားလူတွေမလာကြဖို့လဲတောင်းဆိုထားပါတယ်ကိုဘီဘရိုင်ယန့်ဟာဘတ်စကတ်ဘောသမိုင်းမှာအထူးကျွန်ဆုံးအားကစားသမားတစ်ယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးကိုဘီနဲ့သူ့သမီးတို့ဒေဆုံးသွားတဲ့အတွက်သူနဲ့သူ့ဇနီးမလာနီယာတို့ကချန်ရဲသူမိသားစုအတွက်ဝမ်းနည်းကြောင်းပြောလိုတယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်ကိုယ်တိုင်ဘတ်စကတ်ဘောဝါသနာရှင်ဖြစ်တဲ့သမ္မတဟောင်းဘရက်အိုဘားမားကလည်းဘတ်စကတ်ဘောရဲ့ကံတော်ဝင်ကစားသမားဖြစ်တဲ့ကိုဘီဟာသူ့ရဲ့နောက်ထပ်အသေးပဲရှိတဲ့စာမျက်နှာတစ်ကိုခုမှစာဖွင့်စာပဲရှိသေးတယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒါရင်မကအားကစားလောကတွေကအပြင်တခြားသူ့ရဲ့ပရိသတ်တွေကလည်းနှမျောတတဝမ်းနဲ့ကြောင်ပြောနေကြပါတယ်။ကျေးစားဘတ်စကတ်ဘောကစားသမားအဖြစ် Los Angeles Lakers အသင်းမှာအနှစ်20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန်အိုလံပစ်ရွှေတံဆိပ်2ချိန်အပြင်ဘတ်စကတ်ဘောဆိုင်ရာထူးချွန်ဆုပေါင်းအမြောက်အများရခဲ့တာပါ။သူဟာ2016ခုနှစ်မှာ NBA ကနေအနားယူခဲ့ပြီးလက်ရှိမှာတော့သူသမီးဂျီယာနာရဲ့ဘတ်စကတ်ဘောအသင်းမှာအသင်းနီးပြလုပ်နေတာပါ။သူကွယ်လွန်ချိန်မှာဇနီးတန်နဲ့သမီး3ယောက်ကျန်ရစ်ပါတယ်။
တရုတ်ဝန်ကြီးချုပ်လီကစ်ချန်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီနေ့တင်းလာနေမှာသွားပြီးတော့ကျမအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးခဲ့ပါတယ်။အခုဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတဲ့သူဟာ82ဦးရှိသွားပြီဖြစ်ပါတယ်။ဝူဟန်မြို့ဟာဆိုလို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဓိကနေရာလို့ဖြစ်နေတာပါ။ဗိုင်းရပ်စ်မပြတ်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိနေတဲ့လူတွေကိုရောမြို့တော်များများမှာရှိနေတဲ့လူတွေကိုပါတရုတ်ဆိုးရွားကနေပြီးတော့သွားလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လို့လေတရုတ်နှစ်တကူပိတ်ရက်ကိုနောက်ထပ်3ရက်တိုးချက်ကြောင်းတနင်္လာနေ့ကကြီးညားပါတယ်တရုတ်ကျောင်းဝါရာရှိတွေထုတ်ပြန်တဲ့နောက်ဆုံးစင်းရဆိုရင်တော့ဗိုင်းရပ်စ်ကြောင့်မလို့ဖျားနာနေသူစုစုပေါင်းဟာ2900ကျော်သွားပြီဖြစ်ပါတယ်တရုတ်ပြည်ပမှာဆိုရင်တော့ Australia, Canada, ပြင်သစ် Hong Kong, Japan, Macau, Malaysia, Nepal, Portugal, Singapore, South Korea, Taiwan, Thai, American နဲ့ Vietnam နိုင်ငံတွေမှာပါ Coronavirus ကူးစက်ပြန့်နှံ့မှုတွေတွေ့ထားရပါတယ်ကူးစက်ခံရသူအများစုကတော့ဝူဟန်မြို့ကိုသွားလာခဲ့သူတွေဖြစ်ပြီးတော့ကျန်သူတွေကတော့အဲ့ဒီကိုသွားလာခဲ့သူတွေနဲ့ဆက်နွယ်ထိစပ်မိသူတွေဖြစ်ပါတယ်။ယောဂပူးကြောင့်တည်ဆုံးသူကတော့တရုတ်နိုင်ငံပြင်ပမှာမကြားရသေးပါဘူး။အမေရိကန်ပြောင်စုတင်မော်တော့ယောဂပူးကူးစက်ခံရတဲ့သူ9ဦးရှိသွားပြီလို့အမေရိကန်ယောဂထိန်းချုပ်ရေးဘူဌာနနဲ့အသက်ရှူလမ်းကြောင်းယောဂကာဝေးဌာနကြီးကဲနန်စီမစ်ဇနီကတနင်္လာနေ့မှာတီးပြီးပြောပါတယ်။ဒါအပြင်ပြည်နယ်26ခုမှာတန်တရားလူနာ100လောက်ကိုစောင့်ကြည့်နေတယ်လို့ဒီသူတို့ကပြောပါတယ်။ တရုတ်မျိုးသားကျန်းမာရေးကော်မရှင်နာမင်းကြီးကတော့ဒီဗိုင်းရပること့စ်ပတ်သက်လို့အနေချင်းလောက်ပဲသိထားတယ်လို့ပြောပါတယ်။ဆရာဝန်တွေကတော့ယောဂပိုးကူးဆက်ပြီးတော့ယောဂလက္ခဏာပြချိန်ဟာတရက်ကနေပြီးတော့14ရက်အတွင်းမှာကြာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းယောဂလက္ခဏာမပြသေးတဲ့ယောဂပြိုးနေတဲ့အချိန်မှာကိုယောဂကူးဆက်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ။
အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နာတညာဟုနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘန်နီကန်ဆိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့အင်ဂျီရောမှာတရားတွေ့ဆုံကြဖို့ရှိပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါကိုဖြေရှင်းရေးသမ္မတထရမ့်ရဲ့အစီအစဉ်အသေးစိတ်ကိုဆွေးနွေးကြမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်နတ်တညာဟုတို့အင်္ဂါနေ့မှာပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အခါအများပြည်သူကိုအစီအစဉ်တွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။သူနဲ့သမ္မတထရမ့်ကြားအင်္ဂါနေ့တွေ့ဆုံတဲ့အခါသမိုင်းတင်မဲ့ကိစ္စအတူဆောင်ရွက်ကြဖို့ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့ကပြောကြားထားပါတယ်။အစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်ဒီဂန့်ကလည်းအခုခီးစဉ်ဟာတိတ်ကိုအရေးကြီးတဲ့ခီးစဉ်လို့ပြောပါတယ်။အခုလိုအစ္စရေးဘက်ကပြောနေပေမဲ့အစ္စရေးကိုပတ်လိုက်တယ်လို့မြင်နေတဲ့ပါလက်စတိုင်းဘက်ကထရမ့်အစိုးရရဲ့ချဉ်းကပ်မှုနဲ့အစီအစဉ်တွေကိုပယ်ချထားတာကြောင့်အောင်မြင်နိုင်တဲ့အခြေအနေတော့နည်းပါတယ်။ဒီအစီအစဉ်ကိုဖဲပါလက်စတိုင်းကမှလက်ခံမှာမဟုတ်ဘူးလို့ပါလက်စတိုင်းနိုင်ငံသားရေးဌာနကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။သုံးနှစ်ကြာအောင်ပြင်ဆင်ထားတဲ့အစီအစဉ်ဟာရာဇဝတ်နှစ်မှာအထူးခြားဆုံးသဘောတူညီချက်တစ်ခုဖြစ်လိမ့်မယ်လို့သမ္မတထရမ့်ကတော့ပြောကြားထားပါတယ်။
တရားစွဲခါနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှိနေတွေကထက်လွတ်တော်တရားခွင်မှာဆက်လက်ခုခံချီဖောက်ရှောက်ထားနေကြမှာပဲနောက်ထပ်သက်သေတွေခေါ်ယူဆစ်ဆစ်ဖို့အတွက်ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေပါတယ်သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းဆစ်ဆစ်မှုမလုပ်သေး၍ယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်းထားခြင်းနဲ့လို့အမေရိကန်လုံခြုံရေးချန်ပီယံဟောင်းဂျွန်ဘောလ်ဒန်ကိုပြောကြားခဲ့တဲ့ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာမို့လို့ဒီမိုကရက်အမတ်တွေထပ်ပြီးတော့တောင်းဆိုနေတာဖြစ်ပါတယ်ဂျွန်ဘောလ်ဒန်ရဲ့မကြခင်ထွက်တော်မဲ့စာအုပ်ထဲမှာသူကအခုလိုရေးသားထားတယ်လို့ New York Times လင်းစာကြီးကဖော်ပြခဲ့တဲ့နောက်အခြားသတင်းဌာနတွေကလည်းစာအုပ်အစ်ကြောင်းသိသူတွေရဲ့ပြောကြားချက်တွေနဲ့အတည်ပြုခဲ့ပါတယ်။အခုလိုမျိုးဂျွန်ဘောလ်ဒန်ကသူ့ရဲ့စာအုပ်ထဲမှာရေးသားထားတယ်ဆိုတဲ့ကိစ္စကိုသမ္မတထရမ့်ကတော့ဒီနေ့စောပိုင်း Twitter ပေါ်မှာဇက်တိုက်ညင်းပါတယ်။သူဘယ်တုန်းကမှဂျွန်ဘောလ်ဒန်ကိုအဲ့လိုမျိုးမပြောခဲ့တဲ့အကြောင်းနဲ့ဒါကိုစာအုပ်ထဲမှာထည့်ရေးထားတယ်ဆိုရင်တော့စာအုပ်ရောင်းကောင်းအောင်ရေးတာပဲဖြစ်မယ်လို့သမ္မတကပြောပါတယ်။လာမယ့်ယူကောက်ပွဲမှာသမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းကစုံစမ်းပြီးအောင်နဲ့2016အမေရိကန်သမ္မတယူကောက်ပွဲကိုဝင်နှောက်ရှက်တာဟာရုရှားမဟုတ်ဘဲနဲ့ယူကရိန်းဖြစ်တယ်ဆိုတဲ့အမြင်တွေဖြစ်အောင်လို့ယူကရိန်းကနေပြီးတော့ဒီကိစ္စစုံစမ်းပြီးဖို့ဆိုပြီးတော့စီးအထောက်ပံ့ဒေါ်လာတန်400နီးပါးဆိုင်းငံ့ထားမှုဒီဆွဆွဲချက်တွေကိုအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ရှက်မှုတွေနဲ့သမ္မတကတရားစွဲဆိုခံရတာဖြစ်ပါတယ်ခင်ဗျာ
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကြားဖြတ်ဆောင်ရွက်ကြမယ့်အချက်တွေကို ICJ နိုင်ငံကတရားရုံးကချမှတ်ခဲ့တဲ့အတိုင်းမြန်မာနိုင်ငံကအပြည့်အဝလိုက်နာလှုပ်ဆောင်မှုမျှော်လင့်တယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့ EU ဥရောပသမ္မတကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတတန်အမတ်ကြီးအပါအဝင် EU နိုင်ငံတွေကတန်အမတ်ကြီးတွေတန်ရုံးအကြီးအကဲတွေရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ပြင်းထန်မှုနဲ့အတိုင်းအတာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အင်အားအလုံးအကျုံအသုံးပြုမှုတွေကိုပထမအဆင့်အနေနဲ့ ICJ ကအသိအမှတ်ပြုတဲ့ပေါ် EU ကကြိုးဆိုတယ်လို့ဖော်ပြထားပါတယ်။လူခွင့်ရေးကိုလူတိုင်းအပြည့်အဝအသိအမှတ်ပြုတဲ့ဒီမိုကရေစီအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးကချမှတ်တဲ့ကြားဖြတ်ဆောင်ရွက်ချက်တွေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချလုပ်ဆောင်မယ်လို့ EU ကမျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်ရတဲ့အကြောင်းအရင်းတွေကိုမြန်မာအစိုးရဖြေရှင်းတဲ့နေရာမှာရောမြန်မာနိုင်ငံနယ်စပ်ဒေသတွေမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့နေရာမှာပါ EU ကကူညီဖို့အသင့်ပဲလို့လည်းပြည်ရေး EU ရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ရဲ့ဒေါ်လဲဖြစ်မြောက်ကိုရီးယားနိုင်ငံမှာဩဇာကြီးသူတူလည်းဖြစ်တဲ့ကင်ယုံဟွန်းကို6နှစ်အတွင်းပထမဆုံးအကြိမ်ဖြစ်နေအများပြည်သူရှေ့မှာပြန်မြင်ရပါတယ်။သူဟာခင်မွန်းဖြစ်သူအရေးယူတပ်ဖြတ်ခံရပြီးကလေးကလူမြင်ကွင်းကနေပြီးတော့6နှစ်ကြာပျောက်နေပြီးတော့အခုတနင်္ဂနွေနေ့ကျတော့မှအစိုးရရုပ်သံမှာပြန်ပြီးတော့မြင်လာရတာပါ။ကင်ယုံဟွန်းဟာမြောက်ကိုရီးယားအနာရှင်ဟောင်းကင်ဂျုံအယ်ရဲ့ညီမတော်ဆက်ပြီးတော့သူဖြစ်သူကင်ယုံအွန်းအနာရဂါဇအစောပိုင်းနှစ်တွေမှာအတော်လေးအရေးပါအရာရောက်ပါတယ်။သူရဲ့ခင်ပွန်းဖြစ်သူဂျန်ဆုံထက်ဟာမြောက်ကိုရီးယားနိုင်ငံမှာဒုတိယမြောက်ဩဇာအကြီးဆုံးလူတူဖြစ်လာခဲ့ပြီးတော့2013မှာတော့ကင်ဂျုံအွန်းကသူ့ကိုယာယီကဖယ်ပြီးတော့တမိပေးပါတယ်ခင်ပွန်းဖြစ်သူအသက်ခံပြီးခဲ့ကသူမဟာအများမြင်ခွင့်ကနေပြီးတော့ပျောက်နေခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့62ကြိမ်မြောက် Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိပ်တန်းဆုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ Grammy ဆုသမိုင်းမှာအခုလိုမျိုးဆုကြီး၄ခုလုံးကိုဒုတိယမြောက်တယောက်တည်းရရှိခဲ့တာဖြစ်တဲ့အပြင်အမျိုးသမီးအဆိုတော်အနေနဲ့ပထမဆုံးရတာဖြစ်ပါတယ်။အကောင်းဆုံး Album ဆု၊တေး Album တွေကအကောင်းဆုံးသချင်းဆု၊အကောင်းဆုံးသချင်းဆုနဲ့အကောင်းဆုံးအနုပညာရှင်ဆု၊အနုပညာရှင်သစ်ဆုတွေကို Billie Eilish ရရှိသွားတာဖြစ်ပါတယ်။အခုလိုမျိုးစုကြီး၄ခုလုံးကိုလွန်ခဲ့တဲ့39နှစ်တုန်းကပထမဆုံးရရှိသူကတော့အဆိုရော Christopher Cross ဖြစ်ပါတယ် Billie Eilish နဲ့သူ့အကိုရောအိမ်ခန်းထဲမှာဖန်တီးခဲ့တဲ့ When We All Fall Asleep Where Do We Go ဆိုတဲ့ပထမဆုံး Billie Eilish ရဲ့ album ကအကောင်းဆုံး Day album စုကိုရရှိခဲ့တာဖြစ်ပါတယ်
တောက်ကြညာတို့ကတူရကီနိုင်ငံအရှိချမ်းမှာလှုပ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့ငလင်ကြောင့်မလို့သေဆုံးသူဟာအနည်းဆုံး38ဦးထိရှိလာပြီဖြစ်ပါတယ်။မနီတနင်္ဂနွေနေ့ကတော့အပြိုပြက်ပေါင်းအောင်မှာတက်ရှင်ကျန်းရည်သူတွေကိုကယ်ဆယ်ရေးသမားတွေကဆက်လက်ရှာနေပါတယ်။ဤကနေ့ရဲ့ရာသီဥတုအမှာကယ်ဆယ်ရေးသမား4000နီးပါးကတူရကီရှေ့ပိုင်းမြို့မှာစစ်ပစ္စည်းတွေတုံးပြီးတော့ရှာဖွေနေကြတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစတင်တယ်လို့ယောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုပညာတော်သင်ရောက်ရှိနေတဲ့မြန်မာအကြောင်းသားအယောက်60နေရက်အမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေပါတယ်။ဒီအကြောင်းသားတွေပြန်ရောက်လာမယ်ဆိုရင်ကျမ်းမာရေးစစ်ဆေးမှုတွေကိုအရင်ဆုံးပြုလုပ်သွားမယ်လို့မြမကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အကြောင်းပြေဆုံးကတော့ VOA မြန်မာပိုင်းသတင်းတော့စုစုကမေးမြန်းသတင်းပေးပို့ထားပါတယ
်တရုတ်နိုင်ငံဝူဟန်မြို့မှာကျောင်းတက်နေတဲ့မြမကျောင်းသားအယောက်60ကမြန်မာနိုင်ငံကိုသူတို့ပြန်လာနိုင်ဖို့ပြီးခဲ့တဲ့စနေနေ့ကမြမအစိုးရစီမားတောင်းဆိုခဲ့ကြတဲ့အတွက်ပေကျင်းမြို့မှာရှိတဲ့မြမတန်ယုံတာဝန်ရှိသူတွေကဝူဟန်မြို့ရှိရာဟူပေပြည်နယ်ကအစိုးရတာဝန်ရှိသူတွေစီကိုတင်ပြခဲ့ကြပါတယ်ဟူပေပြည်နယ်အစိုးရကတော့ဒီကျောင်းသားတွေကိုထွက်ခွာဖို့ခွင့်မပြုခင်မှာကျန်းမာရေးစစ်ဆေးမှုအရင်ပြုလုပ်မှာဖြစ်ပြီးစောင့်ကြည့်ကာလအဖြစ်လဲရက်သက်တစ်ပတ်နှစ်ပတ်သတ်မှတ်ထားမယ်လို့မြန်မာအစိုးရထံအကြောင်းကြားလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီထက်ဆော်ပြီးမြန်မာပြည်ကိုပြန်နိုင်ဖို့မြန်မာကျောင်းသားတွေကလိုလားနေကြတာပါ။အဲဒါကြောင့်ကျောင်းသားတွေအမြန်ဆုံးနေရက်ပြန်နိုင်ဖို့တရုတ်အစိုးရနဲ့ထပ်ပြီးညှိနှိုင်းထားတယ်လို့ပေကျင်းမြို့အခြေစိုက်မြန်မာတန်ယုံကဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်။
ကျွန်တော်တို့ကတော့စစ်စစ်ပူကိုခံယူပါမယ်ဒါပေမဲ့ပေါ့နော်ကျောင်းသားတွေအနေနဲ့ကတော့အဲမြန်မာနိုင်ငံကအမြန်ကြံလို့တဲ့ဆန္ဒရှိပြီးတော့ကျွန်တော်တို့ကစစ်စစ်ပါမယ်ဒါမှမဟုတ်ပြီးမြန်မာဆန္ဒထပ်ပြောင်းအောင်ပေါ့နော်ရဲ့အတူဆုံးအတွင်းမှာထပ်လို့ရအောင်ဆိုပြီးကျွန်တော်တို့ကထပ်ပြီးမျိုးစုံညှိနှိုင်းထားပါတယ်ခင်ဗျာကျွန်တော်ဘက်ကတော့လက်ရှိတော့အကြောင်းပြန်လာခြင်းတော့မရှိသေးပါဘူးအဲ့လိုလေတော့လက်ရှိအခြေအနေများရှိနေပါတယ
်ပေကျင်းမြို့ကမြန်မာတန်ယုံအနေနဲ့ကျောင်းသားတွေကိုဝူဟန်မြို့ကနေချန်ရှာမြို့ကိုဘတ်စ်ကားနဲ့ထွက်ခွာနိုင်မှုအတွက်အရင်ဆုံးစီစဉ်ထားပြီးအဲ့ဒီကနေတဆင့်ချန်ရှာမြို့တိုက်ရိုက်လေကြောင်းနဲ့မြန်မာနိုင်ငံမန္တလေးမြို့ကိုသွားနိုင်ဖို့ဟူပေနဲ့ဟူနန်ပြည်နယ်ကနိုင်ငံခြားရေးဌာနတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အခုလိုမြန်မာဘက်ကစီစဉ်နေတဲ့အတိုင်းဖြစ်နိုင်မယ်မဖြစ်နိုင်ဘူးဆိုတာကိုတရုတ်အစိုးရဘက်ကအကြောင်းမပြန်သေးဘူးလို့လည်းပြောပါတယ်
။သူတို့တမတ်ချက်နဲ့ကိုင်းညီမှုရှိတယ်ဆိုတော့သူတို့ကတော့အခုညီမျိုးပေါ့နော်။ဒီကတော့ဒီဟာထွက်ခွင့်ဆိုတာသူတို့ခွင့်ပြုရဲ့တိုင်းတော်မူဒီကျွန်တော်တို့ကဆက်ပြီးဆောင်ရွက်ရမှာပေါ့နော်။ဥပကအတက်နိုင်ဆုံးဟိုလိုချင်တဲ့ပုံစံကိုညှိနေတာပဲရှိသေးတာပေါ့။သူတို့ဒီကလေးစက်မကြီးကောင်းမွန်တဲ့ပုံစံနဲ့အစီအစဉ်ပြင်းတဲ့ရောကြီးပြင်လို့ရအောင်ကျွန်တော်တို့တော့လုံးချလို့ဦးစားပေးဆောင်ရွက်နေလို့ဟုတ်
မြန်မာကျောင်းသားတွေအနေနဲ့ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေကိုကျောင်းတွေမှာနေ့စဉ်လုပ်နေရပြီးအလုံးရဲ့ကျန်းမာရေးအခြေအနေကကောင်းမွန်တယ်လို့လည်းဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်မြန်မာနိုင်ငံတွင်းကိုအမြန်ဆုံးပြန်နိုင်ရေးအတွက်ဘာတွေပြင်ဆင်ဆောင်ရွက်နေရလဲဆိုတာနဲ့သူတို့ရဲ့လက်ရှိအခြေအနေတွေကိုသိရှိနိုင်မှုအတွက်ဝူဟန်ရောက်မြန်မာကျောင်းသားတချို့နဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ကတော့အဲ့ဒီကျောင်းသားတွေပြန်ရောက်လာရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောင့်ကြည့်သွားမယ်လို့ဆိုပါတယ်သူတို့နဲ့ပတ်သက်ပြီးလိုအပ်တဲ့စီမံဆောင်ရွက်ချက်တွေကိုအစဉ်အသင့်ပြုလုပ်ထားပြီးဖြစ်သလိုဒါကိုမကြခင်မှာကြီးညာချက်ထုတ်ပြန်မှုရှိတယ်လို့ဗဟိုကူးဆက်ယောဂါတိုက်ဖြတ်ရေးဌာနခွဲကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
သူတို့တွေရောက်လာပြီဆိုလို့ရှိရင်ကျန်းမာရေးအရင်ဆုံးရောက်တဲ့အချိန်မှာစစ်ဆေးမှာအရင်ဆုံးရှိပါတယ်။မတို့အနေနဲ့ကတော့ခိုးနိုင်ကံကိုဒီဒူဝန်ငါးဆဖြစ်တဲ့ဒီနမိုနီးယားယောဂါပေါ့နော်။မဝင်ရောက်စေဖို့အတွက်အစမ်းကောင်စူးစမ်းဆောင်ရွက်နေပါတယ်။အဲ့လိုဆောင်ရွက်နေနေရမှာတော့ဒီကျောင်းသား60ဝင်အပြန်လာတယ်။ဒါကနေ့ကနေဆိုသူတို့ဇီယာနေပြီးတော့ဒီခိုးရဲ့မြန်မာနိုင်ငံလူတွေကိုမကူဆက်ဖို့အတွက်တော့မတို့လည်းလိုအပ်တဲ့အစီအမံတွေအကုန်စားပြီးဖြစ်ပါတယ်။ဒါဆိုရင်ဒီသူတို့ကပတ်သက်လို့ဟိုဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတာကိုတော့နောက်ထပ်ကြာရင်ထုတ်ပြမှာမယ်။ဒါပေမဲ့လို့အဲ့ဒီအတွက်အစီအမံ
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာရှိတဲ့ကျောင်းသားအယောက်60လုံးနေရပြန်နိုင်ရေးအတွက်မြန်မာအစိုးရရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဘယ်လိုဆုံးဖြတ်မယ်ဆိုတာမသိရသေးတဲ့အတွက်အဖြေကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ် လက်ရှိအချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူစုစုပေါင်း 2,000 နီးပါးရှိနေပြီးသေဆုံးနှုန်းလည်းတိုးနေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေကိုထိုင်း၊ဂျပန်၊တောင်ကိုရီးယား၊အမေရိကန်ပြည်ထောင်စု၊ဗီယက်နမ်၊မလေးရှား၊စင်ကာပူ၊အော်စတြေးလျ၊ကနေဒါနဲ့နီပေါ်တို့မှာတွေ့နေရပေမဲ့မြန်မာနိုင်ငံမှာတော့တန်တရားလူနာမတွေ့ရှိသေးဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။
ရရှိမှာပြန်မြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံမှာခရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့ရေးပေါ်အခြေအနေကြုံနေရပါတယ်။သူတို့ယောဂဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတားစီပိတ်ပင်မှုတွေလုပ်နေရပါတယ်။တချင်ထဲမှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်။ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုနဲ့ပတ်သက်လို့ဘယ်လောက်ထိစိုးရိမ်ပွဲရှိသလဲ။ကိုယ့်ရဲ့နိုင်ငံတည်းကိုယောဂကူးစက်မှုမရှိအောင်လို့မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်ချက်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချုပ်တင်ပြဖို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လေးစာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်တော်ရှင်ကိုကြိုဆိုပါရစေ
။မနေ့ကအင်္ဂါညတဲ့လေလာရေးစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့လွှတ်တော်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေအကြောင်းဖြစ်ပါတယ်။ပုံမှန်တရားကြောပြင်ဆင်ထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကပြည်ထောင်စုလွှတ်တော်ထံကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။အချက်ပေါင်း 3,000 ကျော်ပြင်ဆင်မှုရထားရာကနေပုံမှန်တရားကြောသာပြင်ဆင်မှုတင်သွင်းလာမှုအပေါ်မှာလည်းဝေဖန်မှုတွေရှိပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။လွှတ်တော်တွင်တက်ကိုယ်စားလှယ်တွေပါဝင်နှုန်းကျော်ဖို့စေအုပ်ချုပ်ရေးတုန်းကဖွဲ့ထားတဲ့တက်မတော်အပါဝင်ဌာနဆိုင်ရာအဖွဲ့တွေနဲ့နိုင်ငံဝန်ထမ်းအချို့ကိုစိတ်ကြိုက်တာဝန်ထမ်းဆောင်권ပေးထားတဲ့ဥပဒေတွေပဲဖျက်ဖို့ဖော်ပြထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေချမ်းတစ်ရက်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းလာတာဖြစ်ပါတယ်
။ဒီကမှုအနေနဲ့ကတော့ခန်းစစ်လေးပေါ့တွင်သူပြောင်းရေးကာလတထမ်းချက်များခံလာတော့တစ်ခါလုံးအောင်မရှိတော့ဘူး။ဒါကတော့ဒါတင်ခဲ့တဲ့ဥပဒေချမ်းနှစ်ရက်ပေါ်မှာအချင်းချုပ်ပေါ့နော်။အကျေကတော့ဒါစုစုပေါင်းဆိုရင်တော့132ချက်ရှိပါတယ်။436ကာကြီး136ခါဝေးအခုပေါင်းဆိုရင်132ချက်ရှိပါတယ်
။တည်စဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဥပဒေချမ်းတစ်ခုပြင်မယ်ဆိုရင်ပြည်လုံးကျွဆန္ဒခံယူပြီးသဘောတူမှပြင်နိုင်မဲ့ဥပဒေတွေနဲ့ပြည်လုံးကျွဆန္ဒခံယူစရာမလိုပဲပြင်ဆင်နိုင်တဲ့ဥပဒေဆိုပြီးပုံစံနှမျိုးခွဲကတင်ပြရမယ်လို့ပြဋ္ဌာန်းထားတာကြောင့်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်အစည်းအဝေးမှာဥပဒေချမ်းနှစ်ခုကိုတင်သွင်းခဲ့တာဖြစ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းရေးမှူးဒေါက်တာမြညာနာဆိုကပြောဆိုထားပါတယ်။တင်သွင်းလိုက်တဲ့ဒီဥပဒေချမ်းတွေမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့လက်ရှိကာလုံဖွဲ့စည်းမှုကိုပြင်ဆင်ဖွဲ့စည်းတာလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုရှော့ချတာစတာတွေပါဝင်တယ်လို့ဒေါက်တာမြညာနာဆိုကပြောပါတယ
်ဖတ်တိုးထားတာကတော့ဒီလူလွတ်တော်ဒုတိယဥက္ကဋ္ဌနဲ့မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌကိုဒီထပ်ဖြည့်ဆွတ်ပြီးတော့ဖွဲ့စည်းဖို့လို့ပြင်ဆင်ထားတာရှိပါတယ်နိုင်ငံတော်လုံခြုံရေးနဲ့အဲတာဝန်ကိုထမ်းဆောင်ရတဲ့ဝန်ဌာနမျိုးမဟုတ်ဘူးเนาะနေဆက်ဒေသရဲ့ဖွံ့ဖြိုးမှုကိုလည်းတာဝန်ဆောင်ရတဲ့ဝန်ဌာနဖြစ်တဲ့အတွက်ကြောင့်နေဆက်ရေးကဝန်ဌာနဝန်ကြီးကိုတော့ဒီအဖွဲ့ကြီးရဲ့ကနေပြီးတော့ဆက်ဖြတ်ဖို့ပေါ့เนาะဒီလိုပြင်ဆင်ထားတာမျိုးရှိပါတယ်တက်မလို့သာလွတ်တော်ကိုယ်စီပါဝင်မှုကိုအခု25ရာခိုင်နှုန်းကနေပြီးတော့တတိယအကြိမ်လွတ်တော်တက်တန်းမှာတော့25ရာခိုင်နှုန်း25ရာခိုင်နှုန်းကနေပြီးတော့15ရာခိုင်နှုန်းကိုပြောင်းသွားပါဒုတိယအကြိမ်လွတ်တော်တက်တန်းကြရင်တော့10ရာခိုင်နှုန်းပြင်ပြထားတာရှိပါတယ်ဒါ
တင်သင်းလာတဲ့ပင်စင်ရေးဥပဒေချမ်းဟာရည်ရွယ်ချက်စီးစနစ်မရှိဘဲရေးဆွဲခဲ့တာဖြစ်ပြီးတိုင်းရင်းသားတွေနဲ့ပြည်သူတွေပါဝင်ခွင့်မရှိဘဲအနိုင်ရပါတီလိုလားချက်တွေကိုသာပြင်ဆင်ဖို့တင်သွင်းတာဖြစ်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမျိုးထက်ဝင်းကဝေဖန်လိုက်ပါတယ
်။ All inclusive ပါဝင်လို့ပဲလို့ဆိုမိတယ်။ဒီသူတို့အနယ်လီကပြင်ကျင်တဲ့134ချက်ကိုပဲเนาะပြင်ဆင်တဲ့ရန်ဆိုမှ
တင်လာတဲ့မှာပေါ့မှာပြည်သူကိုကျွန်တော်တို့နားလည်ဖို့လို့မှာဗိုက်ရဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ကပြင်ပါတယ
်ရခိုင်မျိုးသားပါတီကဥဖေတန်းကတော့ဒီတင်သွင်းလာတဲ့ဥပဒေချမ်းမှာတိုင်းရင်းသားတွေလိုလားတဲ့ပြင်ဆင်လိုတဲ့ဥပဒေချမ်းတွေမပါတာကြောင့်ဖက်ဒရယ်စနစ်ကိုတွားမယ်လို့ကြွေးကြော်နေတဲ့အနိုင်ရပါတီရဲ့ကြွေးကြော်မှုကမေးခွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်ဒီချမ်းနဲ့ရခိုင်ပါတီကပြင်ဆင်ချက်ပေါင်းဟာ2000ဘာလောက်ရှိပါတယ်အဲဒီအချက်တွေကို45ဦးကော်မတီမှာသူတို့မဲခွဲပြီးတော့ဆုံးဖြတ်ခဲ့တဲ့ကဒါရီတစ်ချက်မှကိုပါမလာတော့ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်။ပြီးခဲ့တဲ့ဇူလိုင်လကပြင်ဆင်ရေးပူးပေါင်းကော်မတီဘက်ကဖွဲ့စည်းပုံပြင်ဆင်ဖို့အချက်ပေါင်း 3,000 ကျော်ရှိတယ်လို့ထုတ်ပြန်ပြောဆိုထားပြီးဒီ 3,000 ကျော်ထဲမှာတိုင်းရင်းသားပါတီတွေဖြစ်တဲ့ရှမ်းနယ်ရခိုင်ဘက်ကပြင်ဆင်ချက်အများဆုံးတင်သွင်းခဲ့တာဖြစ်ပါတယ်။ဒီထဲကနေမှအချက်ပေါင်း100ကျော်ကိုနောက်ဆုံးပြင်ဆင်ဖို့ဆုံးဖြတ်ကဒီကနေ့ပူးပေါင်းကော်မတီဘက်ကလွှတ်တော်ကိုတင်ပြခဲ့တာဖြစ်ပါတယ်
မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာခရီးရန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတဲ့သတင်းကိုပြောပြပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောက်ဒုက္ခသည်စခန်းမှာမနေ့တနင်္ဂနွေနေ့ညတုန်းကခရီးရန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ12ယောက်ဆေးရုံတက်ပြီးတော့ဆေးကုသမှုခံယူနေရတယ်လို့ရိုဟင်ဂျာခရီးရန်ဒုက္ခသည်များဆိုင်ရာကော်မတီအဖွဲ့တာဝန်ရှိသူကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းမှာတော့နေအိမ်တွေနဲ့ဖျားရှိခိုးကြောင်းကိုလည်းဖျက်ဆီးခံရတယ်လို့ပြောပါတယ်အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘရာခရိုင်မှာတည်ရှိတဲ့ကုတုပလောင်စခန်းဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကတင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ည12နာရီလောက်မှာတော့ဒုက္ခသည်စခန်းအတွင်းကခရိုင်လူနည်းစုတွေတိုက်ခိုက်ခံရကြောင်းဒီစခန်းနဲ့အဆက်အသွယ်ရှိတဲ့အိန္ဒိယနိုင်ငံနယူးဒယ်လီမြို့အခြေစိုက်ရိုဟင်ဂျာခရိုင်ဒုက္ခသည်များဆိုင်ရာကော်မတီရဲ့တာဝန်ခံဆိုနာမီယာကပြောပါတယ
်ဒီရိုဟင်ဂျာခရစ်စတန်များတို့အာဆာချမ်ဘာတမာရီယာအော်ညမှာညတကောမလာပြီးမှသူတို့အင်္ဂလိပ်မြင့်ချုပ်တယ်နောက်ပြီးမှဖိယံရဲ့ဘုရားကျောင်းတကူကသူတို့ကပြတ်လိုက်တယ်ဒါနဲ့ကုတ်လိုက်တာပေါ့နော်တော့တနက်နဲ့ကိုချက်သူတို့ကတနက်နဲ့ပြီးလိုက်တယ်အဲ့ဒီမှာလူတော်တော်များများတိုင်ရပြစ်သွားတယ်ဘင်္ဂလားဒေ့ရှ်မလွန်ဂတ်ဟော့စပီတယ်မှာလူ7ယောက်ကစေကူတာနေတယ်ပဲ7ယောက်ကတီမလားဒါချီမလားဒါကြောက်လို့မရဘူးကုတေစီကူတာနေလို့ပဲကျွန်တော်မှာတဲ့ပုံရိယာတွေအားလုံးရှိတယ်ဒီဗီဒီယိုရက်ကတ်တွေလည်းရှိတယ်
ကော့စ်ဘဇာခရိုင်ကအမည်မဖော်လိုတဲ့ဒေသခံတယောက်ကတော့မင်းညားကတိုက်ခိုက်မှုကို ARSA အဖွဲ့တွေကဆောင်ရွက်တာဖြစ်ကြောင်းလောလောဆယ်လူရှိယောက်ဆေးရုံတက်နေရကြောင်းနဲ့ခရိုင်ဘာသာဝင်တွေပိုင်ဆိုင်တဲ့အဖိုးနံပစ္စည်းတွေနဲ့ကွန်ပျူတာတွေကိုလည်းလူရက်သွားကြောင်းပြောပါတယ်ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေသူတဦးကိုဆက်သွယ်မေးမြန်းရမှာတော့ဒီသတင်းကိုသူမကြားသိရသေးကြောင်းနဲ့စခန်းမှာခရိုင်တွေမရှိကြောင်းအခုလိုပြောပါတယ
်ကျွန်တော်ကတော့အခုဒီမှာတတိယမရတဲ့ဘူးဒုက္ခသည်မင်းတို့ကမှာကရင်မရှိဘူးခွေ
မင်းညားကဖြစ်ပေါ်တဲ့တိုက်ခိုက်မှုဟာ ARSA အဖွဲ့တွေကတိုက်ခိုက်တာဖြစ်ကြောင်းကိုတော့တရားအတည်ပြုချက်မရသေးပါဘူးဒက်ကာမျိုးကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာလဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Jahiliya ကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတဲ့နောက်ဒီလ23ရက်နေ့ကဒက်ကာမျိုးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့စခန်းမှာရှိတဲ့ခရီးရလူနည်းစုတွေဟာအခက်ခဲနဲ့ကြုံတွေ့နေရတယ်လို့ပြောဆိုထားပါတယ
် I also met with a group of Rohingya Christians who are in a most difficult position. They told me they were persecuted due to their religion by the Myanmar government while they lived in Rakhine.And now they face hostility and violence from a small number of other camp residents.
ဒုက္ခသည်စခန်းမှာရိုဟင်ဂျာခရစ်ယာန်တွေကိုလည်းကျမတွေ့ခဲ့ပါတယ်သူတို့ရဲ့အနေအထားကအခက်အခဲဆုံးအခြေအနေမှာရှိပါတယ်ရခိုင်မာတို့ကမြန်မာအစိုးရရဲ့ဘာသာရေးဖိနှိပ်မှုကိုခံကြရတယ်လို့အခုခါမှာတော့စခန်းတွင်မှာအတူနေသူတွေရဲ့အကြမ်းဖက်မှုကိုခံနေရတယ်လို့သူတို့ကပြောပါတယ်
ရိုဟင်ဂျာခရိုင်ဒုက္ခသည်များဆိုင်ရာကော်မတီကအဲ့ဒီနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတော့ Miss Jahili နဲ့အဖွဲ့ဟာသူတို့တွေကိုလာရောက်တွေ့ဆုံပြီးသူတို့အခက်အခဲတွေကိုနားလည်တဲ့အတွက်ကျေးဇူးတင်ကြောင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပွားတဲ့ ARSA အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နင်းခဲ့တဲ့နောက်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။သူတို့တွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကတိုက်တွန်းခဲ့ချိန်မှာမြန်မာအစိုးရကစီစစ်လက်ခံမှဖြစ်ကြောင်းတုံ့ပြန်ခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့အတိအမှတ်မပြုပါဘူး။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးခြေနေသတင်းကိုတင်ဆက်ချင်ပါတယ်။ရခိုင်ပြည်နယ်ကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ် UNESCO စီးရင်ဝင်မှုအတွက်နောက်ဆုံးအဆိုပြုလာကိုတော့ဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ် UNESCO ရုံးကိုပို့ဆောင်တင်သွင်းလိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြောက်ဦးမြို့ပေါ်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်မြေကြီးတုံခေါင်မှုတွေကြောင့်ရှေးဟောင်းဖျားပထိုးတွေပြိုကျပျက်စီးနေပါတယ်လို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါက်ခင်တန်းကပြောပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကမင်းမြန်မီသတင်းပေးပို့ထားပါတယ်။
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ် UNESCO စီးရင်ဝင်ဖို့အတွက်နောက်ဆုံးဆိုပြုလာကိုဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ်ရုံးကိုပို့ဆောင်လိုက်တယ်လို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထင်းစင်းဆောင်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါက်ခင်တန်းကပြောပါတယ်။ကျွန်တ
ော်တို့ final dossier ကိုဒီနေ့ပဲတင်လိုက်ပါတယ်ရှင်ပြင်သစ်နိုင်ငံပါရီမြို့ပဲဒီနေ့ပို့လိုက်ပါတယ်။ကျွန်တော်တို့ last ဖြစ်ပါအောင်မယ်။ July နဲ့ September လောက်မှာကျွန်တော်တို့လာပြီးတော့မှတော်ရအနေနဲ့တစ်ခေါက်လာဆက်မယ်ဘယ်သူမှမသိပဲနဲ့ပေါ့နော်အဲနောက်ဆက်တစ်ခုတရားဝင်ရတော့စက်တင်ဘာလလောက်မှလာဒီတရားဝင်လာဖြစ်ပါမယ်အဲ့ဒီအချိန်လောက်မှစသီးမှကျမတို့ကနေဘရော့မှာ2021 July လောက်မှဒီပြည်ဥနိုင်ငံကကျင်းပတယ်22ပြည်မြောက်ကမ္ဘာ့ရည်ကျမှုအမွေနဲ့ညီလာခံမှာအများအူကိုဆုံးဒီကမ္ဘာ့ရည်ကျမှုအမွေနဲ့ဆင်းရဲကိုထည့်သွင်းရင်စိတ်မပင်ဆိုတဲ့ဆုံးဖြတ်ချက်ခေါ်လာပါမယ်
ညအုပ်မျိုးပေါ်မှာလက်နေကြီးတွေပြစ်ခတ်တဲ့အခါမြေကြီးတုံလောက်မှုတွေကြောင့်အခုလိုဆိုပြလာတင်လိုက်တဲ့နေ့မှာပဲကိုတောင်းဖျားပြိုကျနေတယ်လို့သူကဆက်ပြောပါတယ
်ပြိုကျတာတခုတည်းမဟုတ်နိုင်ငံတွေလည်းအကွယ်နေတယ်အဲဒီတုံခါမှုကြောင့်ခေါင်းမိုးတွေကနေပြီးတော့မှအဲပို့ပြီးတော့မှဒီလောက်ထားတာတွေကွာကျပြီးတော့မှပြိုကျလာတာ
ညအုပ်မျိုးပေါ်မှာပြစ်ခတ်မှုတွေကြောင့်ကိုတောင်းဖျားအပြင်တခြားရှေးဟောင်းဆောက်ဦးတွေလည်းပျက်စီးနေကြသလိုရှေးဟောင်းဖျားပထိုးတွေဘလောက်ထိပျက်စီးနေတယ်ဆိုတာကိုကွင်းစင်လေ့လာဖို့အတွက်လည်းမြေမြုပ်မိုင်းတွေကိုကြောက်လိုက်နေရတယ်လို့ဒေါ်ခင်တန်းကဆက်ပြောပါတယ
်။ဒါပေမဲ့ကျမတို့ကသွားပြီးတော့မှမကြည့်ရဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့ကဘုံတွေဘာတွေထောင်ထားမယ်မိုင်းတွေထောင်ထားမယ်အဲ့ဒါတွေကြောက်ပါလိမ့်ရှင်။ဒါကြောင့်မလို့ကျမတို့ကဘယ်အဆောက်အဦတော့ဘလောက်ပြတ်သွားပြီဘယ်အဆောက်အဦဘလောက်ပြတ်သွားပြီဆိုတာတော့ကျမတို့သွားမကြည့်ပြင်မဲ့လည်းပဲနီးစပ်တဲ့နေရာတွေကနေပြီးတော့မှကျမတို့ကိုဒီလိုပြိုသွားပြီဒီလိုပြတ်သွားပြီနဲ့နေပြီးတော့ဓာတ်ပုံလေးနဲ့လာပြကြတယ်။နောက်ကျမတို့ကိုယ်တိုင်ကလည်းပဲရောက်တဲ့အခါပေါ့နော်ကြိလိုက်တဲ့အချိန်မှာကိုးတောင်းကြီးကစပြီးတော့မှတော်တော်များများအကွယ်ပြည့်စင်နေတာကိုကျမတို့တွေ့ရတယ်။နောက်အဆရှိသဖြင့်ဘေးတကတ်တိုင်တွေကလည်းပြည့်စင်လာတာကိုတွေ့ရတယ်။
လက်နက်ကြီးတွေဟာမြောက်မျိုးပေါ်မှာရှိတဲ့ကိုတောင်ဖျားရဲ့အနောက်တောင်ဖက်မှာရှိတဲ့အမြောက်တိုက်ရင်ကပစ်ခတ်နေတာတွေရှိတယ်လို့မြောက်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။မြောက်မျိုးပေါ်ကနေပြီးတော့ဒီအမြောက်ကြီးနဲ့ဒီဟိုပေါတော့ပြင်ဆက်ကိုလှမ်းကြည့်တာတွေပါပဲ။အဲလေကျွန်တော်တို့ကြားနေတာပါပဲ
။မြောက်မျိုးဟာရခိုင်နိုင်ငံတော်ရဲ့နောက်ဆုံးအမွေနိုင်မျိုးတော်တစ်ခုဖြစ်တယ်လို့ရင်ချင်းမုံအမွေနိုင်တဲ့မပြတ်စည်းဖို့အတွက်မျိုးပေါ်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကိုရတန်ဖို့ရခိုင်ပြည်နယ်လွှတ်တော်ကအစိုးတင်သွင်းထားပေမဲ့လည်းအစိုးရအနေနဲ့ကောင်ထရီဖို့ဆောင်ရွက်တာကိုမတွေ့ရဘူးလို့သူကဆက်ပြောပါတယ်။ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာရင်ချင်းမုံအမွေနိုင်မျိုးတော်တစ်ခုဖြစ်တဲ့မြောက်ဦးဒေသကိုစစ်မေးဆုံဖြင့်နှစ်ဖက်အဖွဲ့အစည်းတွေအနေနဲ့သတ်မှတ်ပေးကြဖို့မြန်မာနိုင်ငံရှေးဟောင်းသုတေသနပညာအသင်းကပြီးခဲ့တဲ့2019ခုနှစ်မတ်လစောပိုင်းကထုတ်ပြန်ထားတာရှိပါတယ်။မြောက်ဦးဒေသကိုကမ္ဘာရှိအောင်ယဉ်ကျေးမှုအမွေနဲ့ UNESCO စီးရင်ဝင်ဖို့အတွက်ကြိုးစားနေကြသလိုတစ်ဖက်မှာလည်းလက်နက်ကြီးတွေပြစ်ခတ်တာတွေရှိနေတာကြောင့်ရှေးဟောင်းယဉ်ကျေးမှုအမွေနဲ့တွေပျက်စီးသွားမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုတက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သတင်းတော်များအတွက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2020ပြည့်နှစ်ဇန်နဝါရီလ28ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ခရီးသွားလာမှုအပေါ်မှာတက်ရောက်မှုတွေအကြောင်းပါ။ဟ
ုတ်ကန်ဆယ်ဖြစ်တဲ့လေရင်လည်းရှိတယ်။မနေ့ကတော့ဒီတော့ဝင်နေတယ်။ဘာလို့လဲဆိုတော့သူကလေရင်ကတော့ဝင်နေမယ်ထင်တယ်။
စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။တစ်ချိန်တုန်းကကလေးငယ်တွေစာအရေးတင်နေဆိုရင်အသုံးပြုတဲ့ကြောက်တင်မုံနဲ့ကြောက်တန်းကိုတော့အခုခေတ်မှာအသုံးမပြုသလောက်နှဲပါသွားပြီဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကြောက်တင်မုံကြောက်တန်းထုတ်လုပ်တဲ့မွန်ပြည်နယ်ကရွာလေးတွေမှာတော့အဲ့ဒီအလုပ်ကိုဆက်ပြီးတော့လုပ်ကင်တဲ့သူကမရှိသလောက်ဖြစ်သွားပါပြီ။အခုခါမှာတော့အဲ့ဒီကြောက်တင်မုံနဲ့ကြောက်တန်းကိုမြမရိုးရာပစ္စည်းတစ်ခုအနေနဲ့လက်ဆောင်ပေးတဲ့နေရာမှာသုံးဖို့စီးပွားရေးကုမ္ပဏီတွေကပြန်ပြီးတော့အသုံးပြုလာတဲ့အတွက်လုပ်ငန်းကပြန်ပြီးနည်းနည်းလေးပြန်ဥမော်လာပါတယ်။ဒီလိုရိုးရာပစ္စည်းတွေပျောက်ပြတ်မသွားဖို့ဘလို့မျိုးထိန်းသိမ်းတင်ပါသလဲ။မြမခတဲ့ agency ကကိုခေါင်းမျက်ဖြိုးကတင်ပြထားပါတယ
်ကြောက်တင်မုံနဲ့ကြောက်တန်းလို့ပြောလိုက်ရင်တော့သူတို့ရဲ့ဇင်းမြစ်ဖြစ်တဲ့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ကိုပြေးမြင်ကြမှာပဲဖြစ်ပါတယ်ကြောက်တင်မုံနဲ့ကြောက်တန်းကိုအဓိကထုတ်လုပ်တဲ့နေရာကတော့မွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာရှိတဲ့မှုတွန်းဆိုတဲ့ရွာကနေထုတ်လုပ်ရောင်းချနေတာပါကြောက်တင်ပုံးနဲ့ကြောက်တန်ကိုတော့1945ခုနှစ်လောက်ကစတင်တီထွင်ထုတ်လုပ်ခဲ့တာဖြစ်ပြီးတဖြည်းဖြည်းနဲ့တရာလုံးကပြုတ်လို့ရောင်းချလာတာကြောင့်မွန်ပြည်နယ်ရဲ့လက်မှုပညာရပ်အဖြစ်ကျော်ကြားနေတာဖြစ်ပါတယ်အရင်တုန်းကတော့ကြောက်တင်ပုံးနဲ့ကြောက်တန်ကိုစားပေးတင်ကြတဲ့အခါမှာအသုံးပြုခဲ့ကြပေမဲ့ခုချိန်မှာတော့စားအုပ်တွေအစားထုတ်လာတဲ့အတွက်အသုံးပြုမှုမရှိတော့ပါဘူးဒါကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းဟာလုံးခဲ့တဲ့ဆယ်စုနှစ်ကျော်လောက်ကလေးကပျောက်ကွယ်လို့နိဗ္ဗာန်အခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးဒီရင်တုန်းကရွာလုံးကျွတ်လွတ်ကန်ခဲ့ကြတဲ့မြို့လုံးရွာမှာဆိုရင်လေကြောက်တင်ပုံကြောက်တန်ပြုတ်လို့တဲ့အိမ်တွေဟာအခုချိန်မှာတော့လက်ချိုးရည်လိုရတဲ့အနေအထားကြီးနေပါသွားခဲ့တာဖြစ်ပါတယ်ဒါပေမဲ့ချောင်းဆောင်မြို့နဲ့မော်လမြန်မြို့ကိုမြေကူးတရာထိုးပြီးတဲ့အချိန်မှာတော့ကြောက်တင်ပုံနဲ့ကြောက်တန်လုပ်ငန်းဟာအနည်းငယ်ပြန်လည်ဥမော်လာပြီးလက်ဆောင်ပေးဖို့အမတ်တရပစ္စည်းအဖြစ်ပေးဖို့နဲ့စားတောက်ဆိုင်တွေဟိုတယ်မှာကျောရပစ္စည်းအဖြစ်အသုံးပြုဖို့ဝယ်ယူနေကြတာကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းကတော့မတိမ်ကောသေးပါဘူး။စာရေးဆရာတယောက်ဖြစ်တဲ့နိုင်တင်ပေါင်ညွန့်ကတော့သူတို့ခေတ်တုန်းကကြောက်တင်ပုံးနဲ့စာတင်ခဲ့ရတဲ့အကြောင်းနဲ့ကြောက်တင်ပုံးမှာဘလို့အာသာချက်တွေရှိတယ်လဲဆိုတာကိုတော့အခုလိုပြန်ပြောင်းပြောပြပါပါမယ်။အဲ့
တော့ကျွန်တော်တို့ခေတ်တုန်းကတော့ဘာတွေ့ရလဲဆိုတော့သူငယ်တန်းလေးသူငယ်တန်းကြီးရှိတယ်။အဲ့ဒီသူငယ်တန်းလေးသူငယ်တန်းကြီးကိုကျွန်တော်ကြောက်တင်ပုံးနဲ့စားခဲ့ရတယ်ကြောက်တင်မုန်းနဲ့စားတယ်ကြောက်တန်းနဲ့စားတယ်စားရတာခိုက်ခိုက်ဝေးရတာဆရာသမားကနေပြီးတော့ကြောက်တင်မုန်းမှာရေးခိုင်းတယ်လက်ရေးတွေကတော့အဲ့လိုတန်းနဲ့မသွားဘူးအပေါ်ရောက်လိုက်အောက်ရောက်လိုက်ဆိုတော့သူကဆရာသမားကဘာလုပ်ပြီးလဲဆိုမင်းညုံတားပြီးတော့အဲ့မှာခိုက်ခိုက်ဝေးနေစားရေးခိုင်းတယ်အဲ့သူငယ်တန်းကြီးရောက်တဲ့အခါအပေါင်းတို့မြောက်စားနေလဲကြောက်တင်မုန်းမှာလှုပ်ခရရတယ်အဲ့တော့ကြောက်တင်မုန်းမှာရေးတဲ့အခါကျတော့သူကဘာသွားဖြစ်တဲ့အခါကျဖြက်ရလွယ်အဲ့တုန်းကတော့ကျောက်တင်မုံဘလူဖြက်လဲဆိုတော့လက်နဲ့ပဲဖြက်တယ်အဲ့တော့လွယ်ရေးခဲ့ဆိုတော့လွယ်ရင်းနဲ့ဖြက်တာအိမ်ပြန်လာလို့ရှိရင်မဲတူးနေတာဒါပေမဲ့တခုကောင်းတာကျောက်တင်မုံမှာရေးရတာစာအုပ်လို့မဟုတ်ဘူးတော်တော်ကောင်းတယ်ရေးလို့ကောင်းတယ်နောက်ဘုံနောက်ဆုံးပကြီးဝါနာပါတဲ့လူကသူကဒီဟိုတင်းမုံမှာကျောက်တင်မုံမှာပကြီးလေးတွေအကြအကုန်လုံးဆွဲလို့ရတယ်မကြိုက်ရင်ချက်ချင်းပြင်လို့ရလက်ကလေးနဲ့တက်လိုက်ပြီးတော့ဥမာကောက်ချောင်းလေးတစ်ခုပေါ့မကြိုက်ရင်မကြိုက်တဲ့ပုံလေးကိုပြန်ပြန်ရေးပေးလို့ရတယ်
မုံမုံရွာကကြောက်တင်ပုံလုပ်ငန်းကိုလုပ်ကင်နေတဲ့ဥပန်းများကတော့အဲဒီလိုကြောက်တင်ပုံကြောက်တန်လုပ်ငန်းအနည်းငယ်ပြန်လဲဥမော်လာပေမဲ့ကုန်ကျန်းဖြစ်တဲ့တင်ပုံကြောက်ထွက်ရှိမှုကတော့နည်းလာသလိုအဲဒီလုပ်ငန်းကိုလုပ်မဲ့လူငယ်တွေကလည်းရှားပါလာတယ်လို့အခုလိုပြောပါတယ
်ဟိုတော့ကတရွာလုံးလောက်နေတယ်အကောက်ကတိတ်မတုံးလို့နည်းနည်းနေသွားပြီလေနောက်ပြီးတော့ကြောက်တင်ပုံတွေ့ကြောက်မထွက်ရင်လောက်တဲ့လူတိတ်မရှိဘူးပေါ့မမရှိဘူးတုံးလည်းတွေ့မရှိတယ်ဆိုတာဘောတော်ကအများအကုတ်ကကြောက်ကတိုက်မထွက်ဘူးအကုတ်ကျွန်တော်လောက်တာကထောင်ကြောက်ပဲ အဲ့ဒီပထမမာတယ်လောက်တော့ခက်တယ်တွင်တူလို့မရလဲများနေပြီညချီကြတာလောက်လို့မနာအဲ့ဒီလိုပေါ့အာကောင်းမှာပဲအာကြောက်ကမထွက်နေလောက်လို့မရှိတော့ဘူးလောက်တယ်လို့လဲ3လက်အင်း5အင်း6အင်းပဲတလောက်ပဲရှိတယ်လူငယ်သူတို့မလောက်ဘူးအခုကအိမ်တော်ကြတဲ့လူပဲအခုကလူငယ်ဆိုရင်ရှမ်းပြည်သွားမလေးရှားသွားနောက်ပြီးတော့ကိုရီးယားရောက်ပြီးတော့ရသွားအစ်ကလေးပေါ့အတွင်းလဲထွက်နေသွားတယ်ဘယ်နှစ်ပြောက်လဲမသိဘူးလေ
စာရေးဆရာနိုင်တင်မောင်ညွန်ကတော့ကြောက်တင်မောင်လုပ်ငန်းဟာရိုးရလုပ်ငန်းတစ်ခုဖြစ်တဲ့အတွက်ထိမ့်သိမ့်မှုလိုအပ်ပြီးမပြောက်ွယ်အောင်လဲအစိုးရအနေနဲ့ကိုကြီးဆောက်ရှောက်ပေးတင်တယ်လို့အခုလိုပြောပါသေးတယ
်။ဒီကြောက်တင်မှုပညာတညာကြီးစနေကောင်ကျွန်တော်များသိတဲ့လောက်ကတော့ဗမာပြည်ပဲရှိတာ။ဒီရိုးရရင်ကျေးမှုအမွေအနှစ်တရာကိုမပြောက်စေချင်မပြတ်စေချင်ဘူး။ဒါနိုင်ငံတော်ဆိုးရနေပြီးတော့တိနာလေတဲ့ပုံပုံတွေပေါ့နော်။ဒါလေးတွေကိုရိုးရရင်ကျေးမှုအနေနဲ့ထိမ့်သိမ့်နေတယ်လို့ထင်တယ်။နောက်တစ်ချက်ကဘာလဲဆိုအခုဘလူးဂျွန်းတရားကြီးပြီးသွားတော့နိုင်ငံခြားသားကြီးလာတယ်။လာပြီးတော့ဒီကြောက်တင်မုံလုပ်ငန်းလေးတွေသူတို့လာပြီးမှတ်တမ်းတင်သွားတယ်။နောက်ကြောက်တင်မုံနဲ့ရေးတဲ့ចောင်းလေးတွေမှလည်းသူတို့လိုက်ပြီးတော့မှတ်တမ်းတင်သွားတာလေးကြီး။သူတို့ကနေတစ်ဆင့်ကဘာကနေပြီးတော့ဒီမြန်မာရဲ့ကြောက်တင်မုံလုပ်ငန်းနဲ့ကြောက်တင်မုံပညာတင်ညာရေးစနစ်ကိုတိုက်ခွင့်ရတယ်။အဲ့တော့တော့ဝန်တာဖို့တော်တော်လေးကောင်းပါတယ်။ဒါပေမဲ့အစိုးရနဲ့တောင်းရှိပုဂ္ဂိုလ်တိုင်းကတော့ဒီလုပ်ငန်းလေးကိုရိုးရပါတော့မပြော့ပြအောင်ထိန်းသိမ်းဖို့လုပ်နေတယ်
ခုချိန်မှာတော့ကြောက်တင်ပုံးနဲ့ကြောက်တန်တွေကိုရှမ်းပြည်နယ်ကဘုံကြီးကျောင်းတွေမှာစာတင်ကြတဲ့အခါအုံပြုတ်မာယူမှုတွေရှိနေသလိုမန္တလေးတိုင်းဘက်ကလည်းမာယူမှုတွေရှိနေပါတယ်ခုချိန်မှာတော့ကြောက်တင်ပုံးတစ်ချက်ကို site အကြီးသေးပေါ်မူတည်ပြီးချက်900တထောင်ကနေချက်800လောက်အထိဈေးပေါက်နေပြီးကုန်တယ်တွေမှာတဲ့အပေါ်မူတည်ပြီးတော့ကြောက်တင်ပုံးလုပ်တဲ့မိသားစုတစုကနေတလကိုပြတ်မြကြောက်တင်ပုံးအချက်ကြီး1000လောက်အထိတင်ပို့ရောင်းချနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခတဲ့အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမခတဲ့အေဂျင်စီကတင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေကြောင့်ပြည်တွင်းပြည်ပခီးသွွားအစီအစဉ်တွေရပ်ဆိုင်မှုတရုတ်အစိုးရကခီးသွွားကုမ္ပဏီတွေကိုညွှန်ကြားထားပါတယ်မြန်မာနိုင်ငံကိုလာမဲ့တရုတ်ခီးသွွားအစီအစဉ်တချို့လည်းဖြတ်သိမ်းနေကြပါတယ်။2020ပြည့်နှစ်တရုတ်မြန်မာခီးသွွားနှစ်အဖြစ်နဲ့သတ်မှတ်ပြီးတော့တရုတ်ခီးသွွားတွေကိုဆွဲဆောင်နေတဲ့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းရှေ့အလားအလာတွေကိုတော့တရုတ်ဘာသာအဲလန်းညွန်အသင်းရဲ့ဒုတိယဥက္ကဋ္ဌဆိုင်းဆိုဟန်နဲ့ဆွေးနွေးပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြထားတာနားဆင်ပါရှင်။
ဗိုင်းရပ်စ်ပေါ့နော်နျူမိုနီးယားဗိုင်းရပ်စ်တစ်ဖြစ်တော့ဝူဟန်ကိုပြန်မဲ့လေရင်ခီးစင်တွေတော်တော်များများလဲရက်လိုက်ပြီလို့ပြောပါတယ်အဲ့တော့ဒီတရုတ်ခီးသွားဒီနဲ့ပတ်သက်ပြီးတော့အစည်းအဝေးအပြောင်းလဲတွေရှိပါလားရှင
်ရက်တော့ရက်လိုက်ပြီကြဒီတလို့ကဝူဟန်လေရောဒီဒီဘက်မြန်မာနိုင်ငံဘက်လာနေတဲ့ဒီနဲ့အကုန်ရက်လိုက်ပြီလေရက်လိုက်ပြီဆိုတော့ပြီးတော့မှအခုလလောဆယ်ကဒီဘက်ကတရားဝင်ကြီးညာတာက28ရက်နေ့နောက်ပိုင်းရဲ့ဒီခီးသွွားလို့ပေါ့နော်ခီးသွွားဆိုရင်လည်းသူကဟိုဟာတော့အလေသက်ခီးသွွားပြဖို့များမယ်ထင်တယ်ဘာလို့လဲဆိုတော့သူကခီးသွွား agent တွေကိုစာထုတ်ထားတာက28ရက်နောက်ပိုင်းတိုးတွေပေါ့နော်အကုန်လုံးဒီရက်သားထားဖို့တရားဝင်တော့စာတော့ထပ်ထားတယ်အဲကြောင့်မို့လို့ခီးသွွားကုမ္ပဏီကလည်းကျွန်တော်တို့တော့လာပြောထားတာပေါ့အဲ့ဒီ28ရက်နေ့နောက်ပိုင်းတော့ cancel ဖြစ်ပြီပေါ့နော်ပြဖို့များတာပေါ့အခုလည်းတချို့ဟာလေးကကန်ဆယ်ဖြစ်နေပါတယ်28ရက်နေ့မတိုင်ခင်ကဟာလေးကတော့လာနေတော့မှာပေါ့ဒါပေမဲ့29ကအမျိုးမျိုးတော့ပြောကြတယ်တချို့က28ရက်နေ့24နာရီမတိုင်ခင်လို့ပြောရင်တပော့28ရက်နေ့နောက်ပိုင်းဟာလေးဖြစ်မယ်တဲ့အ
ဲ့တော့အခုလောလောဆယ်ရောတရုတ်ဘက်ကလေးရင်နေဝင်နေတော့မလားရှင်တရုတ်တိုးတွေကလေ
အဲကျွန်တော်တိတလောက်ကတော့မနေ့ကတော့ဝင်တယ်ဟိုကန်ဆယ်ဖြစ်တဲ့လေးရင်လည်းရှိတယ်မနေ့ကတိတော့ဝင်နေတယ်ဘာလို့လဲဆိုတော့သူကလင်ရတော့ဝင်နေမယ်ထင်တယ်။သူရက်နာခိုင်းတာကဖြီးသွားလေပဲရက်နာခိုင်းတာလေ
။ဆိုတော့အဲ့ဒါတရုတ်အစိုးရကကုမ္ပဏီတွေကိုညွှန်ဟိုညွှန်ကြားထားတဲ့စာလားရှင်
။
ဟုတ်တယ်ဟုတ်တယ်သူတို့တရုတ်ဆိုရကတရုတ်ခီးသွားကုန်ပြီညားတဲ့စာပေါ့နော်အဲတရုတ်ခီးသွားကုန်ပြီမှာကျွန်တော်တို့ဒီဖိတ်ဖိတ်ဆက်ထားတဲ့ဒီမြန်မာခီးသွားကုန်ပြီကိုပြန်ကြောင်းကြတာပေါ့
ဒီမြန်မာဘက်ကရောဒီတရုတ်ခီးသွားတွေနဲ့ပတ်သက်ပြီးတော့အခုလောလောဆယ်အထိပေါ့နော်ညွှန်ကြားချက်တွေများထွက်ပါလားရှင်
ဒါတော့ကျွန်တော်တို့တော့မသိသေးပါဘူးအဓိကတော့ဒီနိုင်ငံတော်အနေနဲ့ကျတော့ဒီဟိုလေငွေနေမှာဒီမှာအမြင်နဲ့စစ်သေးနေရလေးပေါ့နော်အဲတတိထားဖို့တွေပါပြီးတော့ပြောတာပေါ့အဲဒါလေးရောရှိတာပေါ့ဆက်ခီးသွားလေးကိုတော့ညွှန်ကြားထားတာတော့ကျွန်တော်တော့မသိဘူးဟုတ
်ခုဒီ2020ကတရုတ်မြန်မာခီးသွားနှစ်ဆိုပြီးတော့လဲဟိုတနေ့ကပဲသမရရှိလာတော့ကလုတ်သွားတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ခီးသွားလုပ်ငန်းအပေါ်မှာများထိခိုက်နိုင်မှာသလားရှင်ဟိုဆိုင်းဆိုဟန်တို့အခုရောထိခိုက်တဲ
့
ပုံစံတွေတွေ့နေပြီလားရှင
်အာဒေချာဘုံတော့ထိခိုက်မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအကျက်ကျွန်တော်တရုတ်ခီးသွားပေါ့နော်ကျွန်တော်တရုတ်အလန်းညုံနေနဲ့အာဒီချိန်ကကျွန်တော်တို့တရုတ်အလန်းညုံနဲ့အကုန်လုံးမအားမဲ့အချိန်ပေါ့လုံးလုံးအကောင်းဆုံးအချိန်ပေါ့နော်ဒီမှာကျွန်တော်ဆိုလဲဒီခီးစင်တွေလက်ခံတာဆိုရင်နှစ်လပိုင်း25ရက်နေ့အထိကျွန်တော်တော့လုံခဲ့တဲ့နှစ်လတစ်လကျော်လောက်ကနှစ်လနှစ်ပါလောက်ကကျွန်တော်လက်ခံတာပေါ့နော်အာအလုံးနှစ်ပါလဲဒီချိန်မှာအားတဲ့အလန်းညုံဆိုခက်ချက်ရှားပါပဲတရုတ်အလန်းညုံလေအဲ့ဒါအဲ့အောင်ကြည့်ချင်ရပြီတရုတ်အဲ့တယ်လေဘလောက်ဝင်နေဆိုတော့ကြည့်လို့ရတာပေါ့နော်ဘာလို့လဲနှစ်တိုင်းနှစ်တိုင်းမှာကျွန်တော်တို့ဒီတရုတ်နှစ်တကူလာကလူပိုင်းအလုတ်အများဆုံးလဲပြီးရင်တရုတ်နှစ်တကူလာကုန်သွားပါပဲအလုတ်ကပြန်ပြီးရောမှညော့သွားတာပေါ့အဲ့ဒါကိုတရုတ်နှစ်တကူအချိန်မှာပဲဒီလိုပေါ်လာတော့ထိခိုက်မှုတော့ရှိတာပေါ့ဥပမာကျွန်တော်ဆိုရင်နောက်ကနောက်3တိုးပေါ့နော်အဲ့ဒါအကုန်လုံးကကျန်စည်ဖြစ်ဖို့များတော့ပြီပေါ့အဲနှစ်ခုကတော့ဖြစ်ဖို့များလောက်ပါပြီအခုကတော့ဒီနေ့မှကျွန်တော်အကြောင်းပြန်မယ်လို့ပြောထားတယ်။အဲဒါကြောင့်အားလုံးဒီပါပဲကျွန်တော်တကယ်ချင်းတွေကိုလည်းမေးကြည့်လိုက်တော့လည်းတော်တော်များများကန့်တယ်ဖြစ်သွားပါပြီ
။ဒီဆရာတို့လိုထိုးခိုက်တည်မဟုတ်ဘူးဟိုတယ်တွေနောက်ခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့လုပ်ငန်းတွေပေါ့နော်ထိခိုက်ဖို့ရရှိပါသလား
။ထိခိုက်တာတော့တရားပေါ်ခီးခိုက်မှာပေါ့။ဘာလို့လဲဆိုတော့ကျွန်တော်တို့ကိုပုံမှန်ကလည်းခီးစင်တရားပြီဆိုမှပဲကျွန်တော်တို့ချိတ်ဆက်ပါလိ။အဲဆိုတော့ဒီခီးစင်တရားဖို့အတွက်တို့လည်းစားတော့ဆိုင်နေဒီဟိုတယ်တွေသားတွေကိုတို့ချိတ်ဆက်ထားမှာ哦အဲ့လိုじゃတော့အခုခီးစင်ကညှနာလိုက်ပြီဆိုတော့တို့တော့ဘယ်လိုညှိနိုင်ရမလဲတော့မသိဘူးပေါ့နော်အတိုင်းသာတစ်ခုထိတော့ထိဆိုင်မှုရှိမှာပါဥပမာအခုကြိုချိတ်ထားတဲ့ခါလေးじゃတော့လက်တလောကန်ဆယ်လောရောင်းနေတော့တို့တော့ဘယ်လိုဘယ်လိုညှိနိုင်မလဲဆိုတော့တို့နဲ့တို့ကတို့တော့ရှိမှာပေါ့နော်ဒါပေမဲ့နောက်ပိုင်းခါလေးကလည်းဒီပုံစံတိုင်းဆိုကျွန်တော်တို့ခက်မှန်းတာတော့နောက်ဒီကျွန်တော်တို့ဒီကြီးသွားရတဲ့အကောင်းဆုံးအချိန်က3လပိုင်းကြီးကိုဒီပုံစံတိုင်းဆိုရင်တော့ဒီကိစ္စက3လပိုင်းတည်းလဲပြီးတော့လာလာတော့တိတ်မမြင်ဘူးပေါ့နော်အဲဆိုရင်တော့ကျွန်တော်ထင်တော့နောက်တရားဒီမှပဲကြီးတော့ရာဒီကအကောင်းနိုင်တယ်လို့ထင်တော့တာပေါ့နောက်တရားဒီကိုကျွန်တော်တို့က10လပိုင်းတော့ပြန်ဆားပေါ့အ
ဲ့တော့ဒီ2020တရုတ်မြန်မာခီးသွားရာဒီအလားလာကမှန်းထားသလောက်တော့ဖြစ်လာမယ်အနေထားမရှိဘူးပေါ့နော
်အဲဒီပုံစံတိုင်းဆိုရင်တော့ဖြစ်နိုင်ကြီးကမရှိတော့ဘူးလေဘာလို့လဲတော့ခုထိကျွန်တော်လည်းခုနကျွန်တော်လည်းဒီရက်ပိုင်းပေါ့နော်တောက်လျှောက်သတင်းတွေသိနေရတာပေါ့နော်ကိုတရုတ်ပြည်ချင်းတွေကလည်းထိန်းချုပ်တော့ထိန်းချုပ်နေနေနေသားဆိုတော့ဘလို့ပုံစံလဲတော့ကျွန်တော်လည်းမပြောတတ်တော့ဘူးအခုဖြစ်နေတဲ့နေသားအတိုင်းဆိုရင်တော့ဒီရာဒီကတော့မလွယ်ဘူးပေါ့ဒါပေမဲ့ကျွန်တော်တို့တိုးရာဒီစင်ဆိုတာကဒီနှစ်2020ဧလပိုင်းမှာပြန်စမှာဟုတ်အဲ17ဆနစ်မှာဘလို့လာမလဲတော့မခံမှန်းတတ်တော့ဘူးပေါ့နော်အခုဖြစ်တဲ့ဒီယောဂဘိုးရဲ့အခြေအနေပဲစောင့်ကြည့်ရတော့မှာပေါ့ဒီယောဂရဲ့အခြေအနေပဲစောင့်ကြည့်ရမှာ
အဲ့တော့နေဇက်ကတော့ဆက်ပြီးတော့ဝင်တွေဒုံမဲ့လို့ယူဆရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မသတင်းတွေမှာတွေ့ရပါတယ်တချီလိတ်ကဝင်လာတဲ့သူတွေတို့ဒီနေဇက်ဝင်ပေါက်တရားတိုးတရားတော့ကရောဆက်ပြီးတော့ရှိနေနိုင်မှာသလား
အဲ့ဒါတော့ကျွန်တော်တို့တော့မပြောတတ်ဘူးတော့ခုနလုံးဆယ်ကျွန်တော်တို့အဲ့လမ်းညွန်နေနဲ့အများဆုံးလက္ခဏာကဒီလေနဲ့ပေါ့နော်ပက်ကစ်တိုးတွေလည်းလက္ခဏာအများတယ်ဟုတ်ဒီနေ့ဆက်ထားကြတော့တို့အနေနဲ့အလန်းညုံငားတာလို့အဲ့ဒီတော့ပိုင်းမှာလည်းအလန်းညုံတွေလဲလိုက်နေတင်တာပဲ
မတ်တင်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်
Microsoft ni pinya company ti thong khe de 1985 khu ni kare ga sa lu tu chaung le du de go yauk ni de carbon dangwe a long go 2050 khu ni ma kong khe ma phe sha pe me lu Microsoft company ga chin nya khe ba de da ha tai go ji ma de yi man jet phit de lu dabawa pan win chin thain thain du de ga pyo pi lo chou so lai ja ba de ka ba le du de ga ni carbon dangwe a long shin twa aw lu ဘလို နီး တွေ နဲ့ လုံ နိုင် ပါ တယ် လဲ မဆု မြတ် မွန် က blogger တွေ ပြော သမျှ အစီအစဉ် မှာ တင်ဆက် ထား တာ နားဆင်ပါ ရှင
် We are announcing an ambitious new plan to help address the sustainability of our planet. Today we are committing
ကဘာဘူးနွေးလာမှုရှော့ချနိုင်ဖို့ Microsoft ကတော့ရည်ရွယ်ချက်ကြီးကြီးနဲ့ကတိပြုလိုက်ပြီနော်ကိုသားညို့ဦး Microsoft CEO Satya Nadella ပြောသွားတာက Microsoft Company ကြောင့်မလို့လေထုထဲရောက်နေသမျှကာဗွန်ပမာဏထက်ပိုပြီးတော့2030ခုနှစ်မတိုင်ခင်ဖယ်ရှားပေးမယ်2050ခုနှစ်မကုန်ဝင်ကြရင်တော့1985ခုနှစ်ထဲကဒီ Microsoft Company ထုတ်လွှတ်ထားသမျှကာဗွန်ဓာတ်ငွေအားလုံးကိုလုံးဝရှင်းလင်းမယ်တဲ့
ဟုတ်တယ်ဗျဒီ Microsoft အခုလိုမျိုးကြီးညာခဲ့လို့တိတ်ကိုကြီးမားတဲ့ရည်မှန်းချက်လို့ပြောပြီးတော့ကျူဆူနေကြတယ်သူရဲ့အစီအစဉ်ရဆိုရင်ကုမ္ပဏီကြောင်းမလို့လေထဲရောက်နေသမျှကာဗွန်ဓာတ်ငွေတွေတည်းမဟုတ် Microsoft ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေရော Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပါရှင်းလင်းပြမှာမဆုမြတ်မော
။ဒါရီမကဘူးရှေ့ဒီကမ္ဘာလေထုထဲမှာရောက်နေတဲ့ကာဗွန်ဓာတ်ငွေအလုံးကိုရှင်းလင်းနိုင်မဲ့ဤပညာသစ်ကိုမြ мян ဆန်ဆန်တီထွင်နိုင်ဖို့အတွက်ကိုလည်းဒေါ်လာတန်း1000သုံးဆွဲသွားမယ်လို့ကြေညာတယ်လေ။ကမ္ဘာတုံးကရာသီဥတုတွေဖောက်ပြန်နေတာကကဘာကြီးပူနွေးလာမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောနေကြတာမလားကဘာကြီးပူနွေးရတဲ့အဓိကအကြောင်းကလည်းကာဗွန်ဖန်လုံအိမ်ဓာတ်ငွေတွေကြောင့်လို့လေ့လာတွေ့ရှိထားတယ်လေအဲဒါကြောင့်ကာဗွန်ဓာတ်ငွေတွေရှော့ချဖို့လိုကိုလိုတယ်လို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မို့လို့ကာဗွန်ဓာတ်ငွေတွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft Company ဥက္ကဋ္ဌ Brad Smith ကပြောတယ်လေ
We have spent a lot of time studying the science and the math.reading what has come from the scientific
သိပ္ပံနည်းကြွတ်ချက်မှုတွေကိုအချိန်ယူလေ့လာကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာတွေ့ရှိချက်တွေကိုဖတ်တဲ့အခါခြေလှမ်းသစ်တွေလမ်းဖို့လိုလာပြီဆိုတာရှင်းရှင်းသိလာရပါတယ်အခုတက်ပိုးပြီးလုပ်ဖို့လိုတယ်ကာဗွန်ဓာတ်ငွေထုတ်လို့မှုပိုးပြီးရှော့ချရမယ်လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေဖယ်နိုင်အောင်လုံဆောင်ချက်သစ်တွေရှာဖို့လိုလာပါတယ်ဒီကမ္ဘာကြီးမှာလူတွေဆက်ပြီးရှင်သန်နိုင်ဖို့ဆိုရင်ဒီတနည်းပဲရှိပါတယ်လက်တွေ့ဖြစ်လာအောင်ရည်မှန်းချက်ထားလုပ်ဖို့လိုကိုလိုပါတယ်
ကမ္ဘာပူချိန်တိုးနေတာရပ်သွားအောင်လို့လေထဲရောက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်းထောင်တဲ့ချီကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနှီးပညာတိုးတက်နေတဲ့ခေတ်ကြီးမှာနှီးပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ။
လက်ရှိမှာနှီးပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကကမ္ဘာ့ပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ Google ဆိုရင်သူတို့လုပ်ငန်းကြောင်ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့ Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ် Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေလုံးဝမထွက်အောင်လှုပ်သွားမယ်လို့ကတိပေးထားတယ်အဲကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နာရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေမထွက်အောင်လို့လျှက်စစ် van ကားအစီးသသိန်းဝင်မယ်လို့စီစဉ်ထားတယ်လေ2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးလောင်စာကိုသုံးသွားမယ်လို့လည်းပြောထားတယ်အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းတာကိုကာဗွန်နျူထရယ်ဖြစ်အောင်လုပ်တယ်လို့ပြောပါတယ်။ဘလိုနည်းတွေနဲ့လုပ်ကြတယ်လဲဆိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာမာစတာဘွဲလောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလား
။ဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ယုံအလုပ်ယုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းအနေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ယုံအလုပ်ယုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်တယ်။အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်တဲ့အတွက်ကြောင့်မလို့အဲ့ကာဗွန်ဒိုင်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့ကိုရာအတွက်သူတို့ပြန်ပြီးတော့မှလူထုအတွက်အဆိုးကျိုးမဖြစ်အောင်သူတို့ပြန်ပြီးတော့တိမ်းပေးတယ်ဆိုတဲ့သဘောမျိုးဥပမာဟိုအပင်တွေကိုပြန်ဆိုက်ပေးတာတစ်ပင်တွေကနေဒီကာဗွန်ဒိုင်အောက်ဆိုက်တန်းတွေကိုစုပ်ယူတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုက်ပေးတာမျိုးဥမာမြေယာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုပြင်ရေးမှာပြန်ပြီးတော့မှလုပ်ပေးတာမျိုးပြီးတော့မှနီးအဆင့်မြင့်နီးပြီးတာနဲ့မထွက်ခင်မှာဖမ်းပြီးတော့တိမ်းထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲရဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှာသွားပြီးတိမ်းထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလောက်တော့ပြောတာပါမဆုမြတ်မော
Microsoft ကတော့ carbon neutral ဖြစ်အောင်ရှင်းအောင်နေနဲ့မလုံလောက်တော့ဘူး carbon တွေလုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပြ
We concluded that when it comes to carbon neutrality is just not enough. we all
ကောင်းတော်ငွေနဲ့ပတ်သက်ရင်ထုတ်လွှတ်ထားတာတွေကိုပြန်ချိနိုင်အောင်လှုပ်ရှုံမလုံလောက်တော့ဘူးလို့ကျွန်တော်တို့ဆုံးဖြတ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကမ္ဘာကြီးအနေနဲ့လာမယ့်အနှစ်30အတွင်းကာဗွန်တန်ငွေလုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ်။အဲလိုဖြစ်ဖို့ဟိုးရင်တွေကထုတ်လွှတ်ထားတဲ့ကာဗွန်တန်ငွေတွေကိုဖယ်ရှားပေးရမယ်။ကာဗွန်ထုတ်လွှတ်မှုတွေကိုလျှော့ချရပါမယ်။လေထုထဲရောက်နေတဲ့ကာဗွန်တန်ငွေတွေကိုနည်းပညာနဲ့ဖယ်ရှားနိုင်အောင်ပိုလုပ်ဖို့လိုလာပါတယ်။အဲဒါကြောင့်2030ခုနှစ်မတိုင်ခင်ကာဗွန်တန်ငွေတွေကိုထုတ်လွှတ်ထားတဲ့ပမာဏနဲ့ပိုပြီးဖယ်ရှားပေးမယ်။2050ခုနှစ်မကုန်ခင်ကြာရင်တော့ Microsoft ကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်ထဲကထုတ်လွှတ်ထားခဲ့တဲ့မြတ်ကာဗွန်တန်ငွေတွေအားလုံးကိုရှင်းလင်းဖယ်ရှားမှာဖြစ်ပါတယ်
။အဲ့လိုမျိုးရှင်းနိုင်မယ့်နည်းပညာသစ်တည်ထွင်ဖို့လိုကိုလိုတယ်လို့ Microsoft ကပြောပြီးတော့နည်းပညာသစ်တည်ထွင်ဖို့ဒေါ်လာတန်းတစ်ထောင်မတည်မယ်လို့လည်းကတိပြုတယ်ရှင်။ဆိုတော့ဒီလက်ရှိမှာကာဗွန်တန်ငွေတွေရှင်းနိုင်မယ့်ဘလို့နည်းတွေရှိနေလဲမနားလား။
သူတို့ပြင်သူတို့ကတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်ငွေတွေကိုဖန်ပြီးတော့မှသူတို့ကိုမကွန်ကရစ်တုံးကြီးတို့ထဲကိုပြန်ထည့်ပြီးတော့ကွန်ကရစ်အနေနဲ့အဆောက်အဦတွေမှာတုံးလို့ရတဲ့ပုံစံမျိုးကိုပြန်ပြီးတော့ဖန်တီးပေးတာမျိုးပါအဲ့ဒါမျိုးတွေတော့လုပ်နေပါတယ်ရှင
်အဲ့ဒါကြောင့်မို့လို့ပဲ2050ခုနှစ်မတိုင်ခင် Microsoft ကြောင့်လေထုထဲရောက်နေသမျှကာဗွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာတာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်သူတွေကပြောကြတာပါတစ်ချိန်တည်းမှာပဲဒါဟာကြိုးဆိုတင့်တဲ့ကိစ္စဖြစ်တယ်လို့Grantham သုတေသနသိပ္ပံကပါမောက်ခနီကိုလတ်စ်တန်ကအခုလိုပြောပါတယ
် In many ways businesses are getting out ahead of governments having said
ဒီဝိုင်းလုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်ဒီလိုပြောရပေမဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးလွန်ပါတယ်အခုလိုကတိပြုတာကတကယ်ကိုရှိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစိုးသင့်ပါတယ်ဒီထက်အများကြီးပိုလို့ဖို့လိုပါတယ
် Microsoft ကုမ္ပဏီလုပ်ငန်းတွေကြောင်းထွက်တဲ့ကာဗွန်ဒဏ်ငွေကတစ်နှစ်ကို metric ton 16တန်းလောက်ရှိတယ်လို့ကုမ္ပဏီရဲ့ဥက္ကဋ္ဌ Brad Smith ကပြောတယ်မှာစပြန်မောအဲ့ဒီထဲမှာ Microsoft Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့ Electronic ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ
်တနည်းကို metric ton 16တန်းဆိုတော့ဒီ Microsoft ကုမ္ပဏီစတင်ထောင်တဲ့1995ခုနှစ်ထဲက2050ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေထုထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ကတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့သိကြပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ဖြတ်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေရှော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းကတိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အတူယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါတယ်ရှင
်။နန်းလောင်နဲ့ကိုသားညူတို့ကူညီတင်ဆက်ပေးခဲ့တဲ့မဆုမျက်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့မရေးသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်တက်လာမှာတော့ဗြိတိသျှတော်ဝင်မင်းသားဟဲရီကိုတော်ဝင်မိသားစုတွေကခွဲထွက်ဖို့လုပ်တယ်ဆိုပြီးတော့သမီးဖြစ်သူကိုမေဂန်မာဂဲရဲ့ဖခင်လို့သူကအပြစ်တင်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ဗြိတိန်တော်ဝင်မင်းသားဟဲရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးဟာတော်ဝင်မိသားစုဝင်တွေဖြစ်နေတာဝန်ဝတ္တရားတွေထမ်းတော့မှာမဟုတ်ဘူးဆိုပြီးတော့ဘတ်ကင်ဟမ်နန်းတော်ကကြေညာခဲ့ပြီးနောက်တနေ့မှာပဲရုပ်မြင်သံကြားတွေ့ဆုံမေးမြန်းခဲ့တခုမှာမေဂန်မာကယ်ရဲ့ဖခင်ဖြစ်သူတောမတ်စ်မာကယ်ကသူ့ရဲ့သမီးဖြစ်သူကတော်ဝင်မိသားစုကိုဈေးပေါအောင်လုပ်လိုက်တယ်ဆိုလိုတာကသူ့သမီးကြောင့်တော်ဝင်မိသားစုအစ်စ်နှိပ်သွားရတယ်လို့ပြောသွားခဲ့ပါတယ်
It's kind of embarrassing to me.When they got married, they took on an obligation, and the obligation is to be part of the royals and to represent.
သူမင်းနဲ့မင်းသားဟယ်ရီတို့ဟာတော်ဝင်မိသားစုဘွဲ့နဲ့တာဝန်တွေကိုသုံးတော့မှာမဟုတ်တလို့သူတို့ဘဝအတွက်သူတို့ဖာသာသူတို့ရက်တည်သွားမယ်ဆိုပြီးတော့နန်းတော်ကဇန်နဝါရီလ18ရက်နေ့ကပဲကြေညာသွားတာပါ။အသက်35နှစ်အရွယ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတော်ဝင်မိသားစုတာဝန်တွေကနေလျှော့ပြီးတော့မြအမေရိကတိုက်ဖက်အချင်းပို့ပြီးတော့နေကျင်တယ်ဆိုပြီးတော့ကြေညာသွားပြီးတဲ့နောက်တော်ဝင်အတိုင်းဝိုင်းအတွက်အတော်လေးကြောက်ရရဖြစ်သွားရတာပါ။ तू ये तमी मेगा हेरी को मेघला सांग भी करेगा तू ये तमी ने ऐसे में भी पिछने के फागिन फिटे टॉमस मार्कला अत दौजे तु ये तमी मेघन हा मेखले फिचने इमे को लुपे लाइट ब्रिटेन चैनल फाइव तरें थाना का लौटे मटन यौतम प्योठा भाई ए इंटरव्यू पा रहे मटन यौतम पाएंगो चैनल फाइव यौतम लाइंगा जनवाई ला सको ये निरोवे ठोलुन द्वारा वा अखु तरें बड़ी रे मा टी मटन यौतम अबे सौ ठोलुन द्वामे सुरजिया था भाई ब्रिटिशा टोवे में ना हेरी ने तु ये जनी फिटे अमेरिकन योशी में नमी मेगा मार्केल दो ना ऊ टोवे में दाजू रे का ने क्वेट ट्रेपी रे ना तुरो ना उन्हें पता थे विंसन नैनो अमेरिका यंग पीसी रिगोरो बिगे रे जापान ड्रीम आजी छाप रे यंग ने रावा विंसन म्योगा लेसांग पीसी यंग जाइन ने मासे छा ने रा पिपाने लेसांग पीसी जाइन यंग विंडन डे उगारो साइमा चैने दे रे तुरो ने पता थे अमेरिका पीसी रे आलों को यंग ठो नाइ मो जोजा ने या रे लु
पिपाने मेन रीजन वी रिड्यूस द प्राइसेस इज बिकॉज़ दे आर नॉट अ पार्ट ऑफ रॉयल फैमिली एनीमोर आफ्टर दिस
तुरो गा टोवे मिदा सु मो हो दो बाउ दा जा मलो जनोरो मा शी पीदा पीसी रे ठो यंग नाइ मो जे छा ने या रा बा साइमा दा रे तैम था जिन नो लो बा लु लेसांग पीसी यंग विंडन सैम खान गा ब्यो बा मेना हेरी ने जनी फिटे मेगे नो नउगा टोवेन ब्वे दसे दे तोंग स्वेरा म्यो मलो दो दलो तुरो नउ ये एसीसिन दे या सुइन नो लामे ने न्वे वा गा सा ब्रो ब्रिटेन ने अमेरिके पियांजु बेमा टलेजी ने तोवा मा फिपि रो म्या अमेरिकन बेमा अधिका अछे छा मे लो ती या बा रे शे
ဗီဒီယိုတာနာကြောစီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်
အစီအစဉ်ရဲ့အဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလှည့်ပြောပြပေးပါအောင်ရှင်။
American basketball အကြောအမော် Kobe Bryant ဟာတနင်္ဂနွေနေ့ကလင်းရင်ပြတ်ရဟတ်ရင်ပြတ်ကြသေဆုံးသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။ Los Angeles မြို့အပြင်နားကCalabasas မြို့ပေါ်ရဟတ်ရင်ပြတ်ကြမှုအတွင်မှအသက်42နှစ်အရွယ် Kobe Bryant သူ့ရဲ့ 73 နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟတ်ရင်ပေါ်ပါသွားသူ 9 ယောက်လုံးသေဆုံးခဲ့ကြတာပါ။သူ့သမီးရဲ့ basketball ပွဲကိုအသွားရဟတ်ရင်ပြတ်ကြခဲ့တာဖြစ်ပါတယ်။ဘာကြောင့်ရဟတ်ရင်ပြတ်ကြတယ်လဲဆိုတာပြည်ထောင်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးတော့ရဟတ်ရင်ပြတ်ကြတဲ့နားလူတွေမလာကြဘူးလဲတောင်းဆိုထားပါတယ်။ တရုတ်ဝန်ကြီးချုပ်လီကေချန်ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေအစိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့မှာသွားရောက်ခဲ့ပြီးတော့ကျန်းမာရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးခဲ့ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ87ယောက်ရှိသွားပါပြီ။ဗိုင်းရပ်စ်မပြန့်အောင်တားဆီးတ
ကြေညာပါတယ်။တရုတ်ကျွမ်းမအရာရှိတွေထုတ်ပြန်တဲ့နောက်ဆုံးသတင်းအရဆိုရင်ဗိုင်းရပ်စ်ကြောင့်ဖျားနာသူစုစုပေါင်း 2,900 ကျော်ရှိသွားပါပြီ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာညာဟုနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘန်ဒီကန်ဆိုဟာသမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာတီးကြွတွေ့ဆုံကြမှာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါကိုဖြည့်ရှင်ရေးသမ္မတထရမ့်ရဲ့အစီအစဉ်အသေးစိတ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတထရမ့်နဲ့ဝန်ကြီးချုပ်နန်တာချာဟုတို့အင်္ဂါနေ့မှာပူးတဲ့သတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့အခါမှာအများပြည်သူကိုအစီအစဉ်တွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမော်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ပေးနိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.